ကချင်ပြည်နယ်ဖားကတ်မြို့နယ်တနိုင်းလီတို့လမ်းမပေါ်ကရှဒူးဆွတ်ရွာစံပြကျေးရွာကပြည်သူစစ်စခန်းကို KIA ကဒီနေ့မနက်အစောပိုင်းမှာတွားရောက်တိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ပွဲအတွင်းရှဒူးဆွတ်ရွာစတင်ကျောင်းကိုလက်နက်ကြီးထိမှန်တာကြောင့်ဒီကနေ့ကျောင်းပိတ်ခဲ့ရတယ်လို့ရွာအတွင်းကြားရောက်တဲ့မပေါက်ကွဲသေးတဲ့လက်နက်ကြီးကြီးတွေကိုနေခင်းပိုင်းအထိရှင်းလင်းနိုင်တာမရှိသေးပါဘူး။ရန်ကုန်ကလာတဲ့လီတို့လမ်းမပေါ်ကတိုက်ပွဲသတင်းကိုကိုရန်နိုင်ကပြောပြပေးပါပါရှင်။
ဘကမြို့နယ်ဝရဇွကျေးရွာအုပ်စုရတုဇွရွာစံပြကျေးရွာကတိုက်ပွဲဟာဒီနေ့မနက်3နာရီကျော်ကနေ6နာရီလောက်အထိဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဒေသခံတို့က VOA ကိုအခုလိုပြောပါတယ
်3နာရီခွဲလောက်မှာစံပြကျေးရွာဒီသူစစ်ကမ္ဘာကျေးရွာကနေအဲသူတို့ပြတာပေါ့ဗျာခိုင်းရေပေါ့ရွာထဲမှာတော့အဲဒီကန်ခေါ်နေရောဒီကန်အတိဒီရောအများကြီးပဲလမ်းမအများကြီးပဲကျေးရွာမှာတခြားကြည့်ခဲ့တော့မရှိဘူးဒါပေမဲ့တပင်ကြောင့်တော့အမူအရာတော့ပေါ့ကွာဒီနေ့ဒီစာလေးမှာဒီနေ့လေးကြောင်းပိတ်ထားတယ
်ဒီတိုက်ပွဲဖြစ်စဉ်အတွက်မှာရှတူးစုအခြေဆိုင်ခလာ969ကလည်းလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိကြောင်းပြောပါတယ်တခြားဒေသခံတဦးကတော့ရွာတွင်းကြားရောက်တဲ့လက်နက်ကြီးတချို့ဟာမပေါက်ကွဲသေးတာကြောင့်သက်ဆိုင်ရာကိုအကြောင်းကြားထားကြောင်းနဲ့နေကင်းပိုင်းအထိတော့လာရောက်ရှင်းနေတာမရှိသေးကြောင်းပြောပါတယ်
ဟုတ်တယ်လည်းမြေကြီးတို့ဒီတိုင်းလည်းမြေကြီးမှာကြာနေမှာရှိတဲ့ချိုးတွေဒီမှာမဟုတ်ရဘူးဒီကိမဆိုင်နေဟာမျိုးကရှင်းလို့တော့ပြရလည်းမြေကြီးမြေကြီးဒီစပီးကိုအကောင်းကောင်းနည်းနည်းကြောင်းနဲ့ပြလာမှာရှင်းလို့ပြနေတော့အခုလောဆယ်ပလီကြီးမပေါ်ဘူးနဲ့အသာပေါ့အသာရံလေးလေးခေါမအဲ့ဒီစောင့်ကြည့်နေတာပြရဲတဲ့ထိခိုက်မှုနဲ့မျိုးရှိအိမ်လေးဓာတ်ရေးထိခိုက်တာရောဆယ်ကားတွေကိုတင်တယ်မကားဘူးကောင်ဒီနေ့ကြီးကမှမပေါ်ရအောင်ခါမျိုးကျနေရတယ
်လက်နက်ကြီးကြီးဟာဘယ်ဘက်ကပြစ်တဲ့ကြီးဆိုတာတော့မခွဲခြားတဲ့ကြောင်းလည်းပြောပါရယ်တိုက်ပွဲဖြစ်စဉ်အတွင်းပြည်သူစစ်ကတယောက်ထိခိုက်ပြီးတော့ KIA ဘက်ကတယောက်ထိခိုက်ပြီးတော့တယောက်ကြဆုံးတယ်လို့ကြားသိရကြောင်းဒေသခံတွေကပြောပေမဲ့တိကျတည်ပြနိုင်တာတော့မရှိသေးပါဘူးနေကင်းပိုင်းမှာတော့ဒွန်မန်ရွာဘက်ကနေစစ်ကောင်စီစစ်ကြောင်းတစ်ကြောင်းရှလူစုရွာဘက်ကိုခြိတက်လာတဲ့သတင်းကြားရပြီးတနိုင်းလီတို့လမ်းကိုလည်းကားအသွားလာပိတ်ထားတာကြောင့်တိုက်ပွဲထပ်မံဖြစ်ပွားမှာကိုစိုးရိမ်နေရတယ်လို့ဒေသခံတွေကပြောပါရယ် KIA ရဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကလီတို့လမ်းမှာပြည်သူစစ်စခန်းတစ်ခုကို KIA တိုက်ခိုက်တာရှိကြောင်းပြောပါရယ
်တနိုင်းလီတို့လမ်းတက်မှာသူစုမှာဒီကနေ့ပေါ့နော်ဒီကနေ့ဟိုစစ်ကောင်စီရဲ့လက်အောက်ပေါ့နော်ပြည်သူစစ်စခန်းကိုတိုက်တာတော့ရှိပါလားဒီကကြက်ကတော့မြန်မာကိုကိုတိုက်တယ်လို့ပြောပါရယ်တနင်္လာရောတို့လိုစခန်းအမိချုပ်လိုက်တာပေါ့တနင်္လာရောဘူးတင်းဖို့ကတော့မဟုတ်ဘူးပေါ့နော်ဆိုတော့ပြတဲ့ပုံစံမျိုးနဲ့တိုက်တဲ့ပုံစံမျိုးလို့တော့အကြာရပါတယ
်တစ်ဖက်ရန်သူစခန်းကိုဝင်တိုက်တဲ့တိုက်ပွဲဖြစ်တာကြောင့်အထီးကရှိနိုင်ကြောင်းနဲ့ဒါပေမဲ့အတိအကျသတင်းတက်တာတော့မရှိသေးကြောင်းလည်းပြောပါတယ်ဝါရဇုတ်ပြည်သူစစ်အဖွဲ့ရဲ့ Telegram မှာတော့ KIA နဲ့ PDF ပူးပေါင်းအင်အားနေရာလောက်ဟာရှဒူးဇုတ်စံပြရွာပြည်သူစစ်စခန်းကိုလာရောက်တိုက်ခိုက်ကြောင်းတိုက်ပွဲနှစ်နာရီလောက်ဖြစ်ပွားပြီးနောက် KIA အထိကိုက်များစွာနဲ့ပြန်လည်ဆုတ်ခွာခဲ့ကြောင်းနဲ့ပြည်သူစစ်တပ်ဖွဲ့ကထိခိုက်တာမရှိသလိုစခန်းကျဆုံးတာမရှိကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။အရင်ရက်တွေကတိုက်ပွဲပြင်းထန်ခဲ့တဲ့ဖားကန်းမြို့နယ်ဆယ်စင်းရွာနဲ့ဝိုင်းမော်မြို့နယ်စလုံးဘတ်တွေမှာတော့ဒီနေ့တိုက်ပွဲဖြစ်တဲ့သတင်းတွေမကြားပါဘူး။ပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့ကရှဒူးဇုတ်ရွာအနီးရှိ KIA စခန်းတစ်ခုကိုရှဒူးဇုတ်အခြေစိုက်ပြည်သူစစ်အဖွဲ့ကတွားရောက်တိုက်ခိုက်ခဲ့ရမှာ KIA ဘက်ကနှစ်ဦးကြာဆုံးခဲ့တယ်လို့မေလအတွင်းကပြည်သူစစ်ခေါင်းဆောင်ရဲ့ဗဟိုးနှစ်စီးကိုလည်း KIA ကမိရှုဖျက်ဆီးခဲ့ပါတယ်ခင်ဗျာ